ကျွန်တော်ညင်ဝင်းအောင်ပါခင်ဗျာစစ်တပ်ကအာဏာသိမ်းယူထားတဲ့မြန်မာနိုင်ငံမှာစန့်ကျင်ဆန္ဒပြမှုတွေနေ့စဉ်ရက်ဆက်ပေါ်နေချိန်မှာပဲပြည်တွင်းကပြည်သူတွေနဲ့တရားရေးရှိကြောင်ပြသဖို့နဲ့စစ်တပ်ကြီးစိုးတဲ့အုပ်ချုပ်ရေးစနစ်အ мян အဆုံးသက်ရေးနိုင်ငံတကာဖိအားတွေပို့တိုးပေးဖို့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာတွေတောင်းဆိုဆန္ဒပြကြတဲ့အကြောင်းကိုပြောပြပါမယ်ဝါရှင်တန်ဒီစီမြို့မြန်မာစစ်တပ်ရုံနဲ့မြန်မာတပ်ရုံရှိတို့မှာလူဝင်အား300ဝန်းကျင်လောက်တနင်္ဂနွေမွန်လွယ်ပိုင်းကလာရောက်ဆန္ဒပြကြတယ်လို့အဲ့ဒီဆန္ဒပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA သတင်းတော်ဦးခင်မောင်စိုးမင်းကရှင်းပြပါတယ
်အခုမြန်မာဒီမိုကရေစီအင်အားစုများကွန်ရဲဆိုပြီးတော့သူတို့ဖွဲ့စည်းပြီးတော့ဆန္ဒပြကြတာပါဆန္ဒပြပွဲကိုတော့ဝါရှင်တန်ဒီစီမှာနေတဲ့မြန်မာနိုင်ငံသားတွေမေရီလန်းပြည်နယ်မှာနေတဲ့မြန်မာနိုင်ငံသားတွေဗာဂျီးနီးယားပြည်နယ်မှာနေတဲ့မြန်မာနိုင်ငံသားတွေရဲ့အင်ဒီယားနာပြည်နယ်မှာနေတဲ့ဗမာနိုင်ငံသားတွေနဲ့တခြားတခြားပြည်နယ်တွေကလည်းဗမာတွေအများကြီးလာကြပါတယ်စုစုပေါင်း300နီးပါးလောက်လို့ခန့်မှန်းရပါတယ်သူတို့ရဲ့တောင်းဆိုချက်တွေကတော့ဒေါ်ဆိုးစုကြည်ရဲ့တမနာဦးဦးမြင့်ရဲ့ဖန်စီခံအလုံးအမြန်ပြန်လွတ်ပေးရေး2020ရွေးကောက်ပွဲချက်ချင်းအသိအမှတ်ပြုရေးနောက်ပြီးစစ်တပ်ကိုစစ်တမ်းလျောက်ပြန်သွားရေးအဲ့ဒါတွေပဲအဓိကတောင်းဆိုကြပါတယ်။နောက်တစ်ခါဝန်တန်းတွေရုံးမတက်ဖို့ဝန်တန်းတွေထောက်ပံ့ရေးအစီအစဉ်တွေကိုလည်းပြည်တွင်းပြည်ပကနေဆောင်ရွက်ကြဖို့အဲ့ဒါတွေကိုတိုက်တွန်းပါတယ်။နောက်ဆုံးတစ်ချက်ကတော့တန်ယုံမိသားစုတွေအနေနဲ့ပြည်သူ့ဘက်ဒီမိုကရေစီအင်အားစုဘက်တွေအများဆုံးကူအောင်ကြဖို့ဆိုပြီးတော့သူတို့တောင်းဆိုကြတာတွေတွေ့ရပါတယ
်။အလားတူကိုလိုရာဒိုပြည်နယ်ရဲ့လွှတ်တော်အဆောက်အုံရှိမှလည်းရာသီဥတုဆိုးရတဲ့ဂျာကပဲမြန်မာနဲ့တိုင်းရင်းသား60ဝန်းကျင်ဆန္ဒပြခဲ့ကြောင်းဥလိုက်မိုးတန်က VOA ကိုပြောပါတယ်
။ရာသီဥတုကတော့အင်မတန်ဆိုးရပြင်းထန်တဲ့ရေကဲမဲ့အောက် -30 လောက်ထဲမှာမြန်မာနိုင်ငံကကျွန်တော်တို့ရဲ့ပြည်သူတွေနဲ့တသားတည်းရှိကြောင်းပြသခြင်းနဲ့အတွက်ကျွန်တော်တို့တန်ကြန်ခံပြီးတော့နေ့လယ်7နာရီကနေ10နာရီအထိတိုင်းရင်းသားလူမျိုးပေါင်းစုံဆန္ဒပြပါတယ်ခင်ဗျ။အဓိကတောင်းဆိုတာကတော့အမေရိကန်သမ္မတကြီးကိုမြစ်တာရက်ခံတာကတော့မြန်မာနိုင်ငံအတွင်းမှာပြည်အာဏာရှင်တွေရဲ့အာဓမ္မအကြံဖတ်နေပြနေတာတွေကိုစီရေးအရာအများဆုံးအရေးယူပေးဖို့ကျွန်တော်မြေတားရက်ခံတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအများပြည်သူတွေရဲ့ပေးခဲ့တဲ့မဲတွေကိုလေးစားဖို့အဲဒီလိုအတွက်အမေရိကန်နိုင်ငံကလည်းတက်နိုင်တဲ့နေရာနဲ့အစွမ်းကိုကူညီပေးဖို့နောက်တစ်ခုကတော့လူလူကောင်းတော်တော်အောင်ဆန်းစုကြည်နဲ့တရားဝင်သမ္မတကြီးဦးဝင်းမြင့်အပါအဝင်သမီးတိုင်းနိုင်ငံသူအားလုံးကိုချက်ချင်းလွတ်ပေးဖို့ဆန္ဒပြပါရခင်ဗျာ
တခါမြန်မာအများစုရှိရာအိန္ဒိယနာပြည်နယ်ဖိုဝင်းမြို့မှာလဲချင်းကရင်ကချင်နဲ့ဗမာစုစုပေါင်းလူတရာဝန်းကျင်လောက်စုဝေးပြီးမြန်မာပြည်သူတွေလက်ရှိရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေကင်းဝေးပါစေကြောင်းစူတောင်းမြတ်တာပို့ခဲ့ကြတယ်လို့အဲ့ဒီပွဲမှာပါတဲ့မတ်လီဒီယာဝင်းကပြောပါတယ
်အဲမြန်မာပြည်မှာစစ်ဆိုးရွားကနေကြောအနာတိမ့်ဆက်ပြီးတဲ့အခါကျတော့အားလုံးကဒီဖြစ်စဉ်နှိပ်စက်မှုတွေကိုဆက်တိုက်ခံစားလာကြတဲ့အခါကျတော့ကျမတို့အနေနဲ့ဒီအမေရိကန်နိုင်ငံမှာရှိပေမဲ့တည်းပေါ့နော်ကျမတို့မြန်မာပြည်မှာလည်းအဲဆွေမျိုးသားချင်းတွေရှိကြတဲ့အခါကျတော့ဟိုအားလုံးကစိုးရင်ကြတယ်ဆိုတော့အဲ့ဒါထပ်တူထပ်မြတို့နဲ့ခံစားရပါတယ်ဆိုရအောင်ကျမတို့ကနေပြီးတော့ပေါ်ပြချင်းနဲ့ဟိုကိုတက်နိုင်တဲ့နေရာပြားနေပြီးတော့ပေါ့နော်ကျမပြည်အတွက်ကိုဆူတောင်းပေးတာပေါ့နော
်နယူးယောက်မြို့ကမြန်မာတွေကလည်းလာမယ့်ရက်အတွင်းကုလသမဂ္ဂရုံးချုပ်ရှိတောင်းဆိုဆန္ဒပြကြဖို့ရှိကြောင်းသိရပါတယ်ခင်ဗျာ